င်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့ငင်းငယ်ဆွေးနွေးမှုတွေမှာဘလို့ဟန်တာတွေရှိနေတယ်လဲရှေ့တိုးနေသလားရက်တန်နေလားနောက်ပြန်ဆုတ်နေလားဆိုတာတွေကိုဆွေးနွေးသွားမှာပါပြီးခဲ့တဲ့လတဲ့နေပြည်တော်မှာကျင်းပသွားတဲ့ငင်းငယ်ထွေသီးဆွေးနွေးပွဲအတွင်းမှာတော့ပြည်တော်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေနဲ့လဲကြုံရတာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပင်တိုင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှုတ်လဲလီလိုင်းဟောမှာရောက်နေပါပြီသူကတော့ပြည်တော်စုငင်းငယ်ဆွေးနွေးမှုပူးတွဲကော်မတီဒုက္ခUPDJC ရဥတုဝေဖြစ်ပါတယ်နောက်တူကတော့တိုင်းသားရေးရကျွမ်းကျင်သူသတင်းစာဆရာဦးမမောင်စိုးပါဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြီးခဲ့တဲ့ဆွေးနွေးပွဲကိုနည်းနည်းပြန်ကောက်ပြီးတော့အရင်ဆုံးဆွေးနွေးစေချင်ပါတယ်ဆိုတော့ဒီထိပ်သီးဆွေးနွေးပွဲအတွင်းမှာပဲဒီတိုင်းသားအဖွဲ့တွေကြားမှာဒီကိစ္စတွေနဲ့ပတ်သက်လို့တက်လာတဲ့အတွက်လက်လွတ်ရှာရှာဖြစ်ခဲ့သလိုပဲနောက်ပိုင်းမှာလည်းဒီ KNU ကငင်းငယ်ဆွေးနွေးမှုတွေကိုယာယီရထားမယ်ဆိုပြီးတော့ဆုံးဖြတ်လိုက်တာရှိပါတယ်နောက် RCSS ကလည်းလူလူသဘောထားမတိရသေးပဲနဲ့ဒါတွေကိုလက်ခံနိုင်လို့မရသေးဘူးဆိုပြီးတော့ပြောတာလည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဥတုဝေအရင်ဆုံးဆွေးနွေးပေးပါခင်ဗျာဒီအချိန်နေနဲ့ပတ်သက်လို့ရေဝီရသုံးသပ်မယ်ဆိုရင်ဒီငင်းငယ်ဆွေးနွေးမှုတွေကနောက်ပြန်ဆုတ်သွားတယ်လို့များပြောနိုင်လားခင်ဗျာ
အဲဒီလိုကျွန်တော်တို့ကငင်းငယ်ရေးပုံဆောင်မှုအဖွဲ့ပေါ့နော် UDPGC မှာဒီလိုရဲ့ဟိုစုပေါင်းပြီးတော့ဆွေးနွေးလာခဲ့တာနေ့လည်းကြာပြီပေါ့နော်နောက်လူချင်းတွေကတော့ရင်းနှီးနေဒါပေမဲ့ကျွန်တော်တို့ဆွေးနွေးတဲ့အခါမှာသဘောတူတာရင်းရှိရင်မတူတာရင်းရှိတာပေါ့ဗျာဆွေးနွေးနိုင်တဲ့ဆိုရင်သဘောတဘာဝအတိုင်းနေနော်ဥပမာအဖြစ်ခွဲမထည့်ရဆိုတဲ့စကားလုံးပေါ့နော်စာချုပ်ထဲထည့်ပင်မထည့်ပင်ဆိုတဲ့ကိစ္စနောက်ပြီးတော့လေပြည်တော်စုမြန်မာနိုင်ငံဆိုတာကိုမြန်မာဆိုတဲ့စကားလုံးပြောင်းတင်မပြောင်းတင်နောက်ပြီးတော့လေတခုပြီးတော့တတ်မတော်ရှိရေလုံုံရေးကိစ္စကိုယ်ပိုင်အုပ်ချုပ်ကိုယ်ကိုယ်ပိုင်ပြသန်းမှုအဆရှိတဲ့ခါရီကမပြတ်သားသေးဘူးပေါ့ဗျာနော်ဒါဒီကလည်းထပ်ထပ်ပြီးတော့ဆွေးနွေးရင်းနဲ့မှနားလည်မှုရရမှာဗျာ။ဘာဖြစ်လို့လဲဆိုတော့ဒီကြိမ်အကြောင်းပြရုံနဲ့သဘောမပေါက်တာမျိုးတွေလည်းကိစ္စတွေလည်းရှိတယ်လေနော်။ဒါကြောင့်ငကြိမ်၊ကြုံကြိမ်ဆွေးနွေးရပါတယ်။အဲတော့စိတ်ရှိပြီးတော့အဓိကတော့ဗျာလူပုဂ္ဂိုလ်ကောင်းဆောင်တွေရဲ့စိတ်ကအရေးကြီးတယ်လေနော
်။ဟုတ်ကဲ့။
ဘာဖြစ်လို့လဲဟိုအရေးချင်းပေါ်မှာလည်းတည်တယ်။အဲလုတ်တင်တက်တကြီးကြီးလုံနေတာပြင်များပြီးပါပေါ့ဗျာ။ညီနိုင်ဆွေးနွေးတယ်ဆိုတာကကိုလူကျင်တိုင်းမဖြစ်ဘူးလေနော်။ဒါအပြေးကြီးလုပ်ရတယ်အနောက်တင်းလုပ်ရတယ်ပြီးခဲ့တဲ့အော်တိုကလည်း15ရင်းနေတုန်းကတော့ NC 3မိနစ်လောက်ခန်းသားမှာအထူးထူးကြာကြာကျင်းပသွားတာကိုတွေ့ရမှာပေါ့နော်။ငင်းငယ်ရင်းနဲ့တိုက်ရိုက်သက်ဆိုင်တဲ့အစိုးရရဲ့တိုင်းသားလက်နက်ကန်အဖွဲ့တွေရဲ့တီးကြားတွေ့ကြတယ်ကအဆုံးပြပြီးနိုင်တဲ့ကောင်းဆောင်ညီများလည်းတက်ရောက်တယ်ဆိုတော့တတိယောင်းသူအများကြီးကြားလိမ့်မယ်လို့အားလုံးကမျှော်လင့်နေတာပဲနော်။ဒါပေမဲ့သဘောထားညီများချက်ထွက်လာတဲ့အခါကျတော့သဘောတူဆုံးဖြတ်ချက်တွေဟာမျိုးမတွေ့ဘူးကြ။ဒါတွေ့လဲဆိုတော့လက်တွေ့ဆွေးနွေးနေနိုင်ကြဘူးဟိုအားလုံးတော့ဒီလိုညင်သွားတာပဲတွေ့တယ်အဲ့ဒီနောက်ကျွန်တော်ဗာတွေ့လဲဆိုတော့ KNU နဲ့ RCSS ကတင်ညာချက်တွေထွက်လာတယ်ကြနော်ညီညာရေးဆွေးနွေးမှုရဆိုင်နေဆိုတော့အတော့ညီညာရေးကြီးဟိုပြည်ပြည်ပြင်းပြင်းဖြစ်အောင်အချင်းယူပြီးတော့ပြင်ဆင်ပြင်လို့လားဟာလားညီညာရေးကြီးဟိုနောက်တလန်းဆုတ်တာလားဆိုတော့စဉ်းစားကြရဖြစ်လာတာပေါ့ဗျာနော
်ဟုတ်ကဲ့အဲ့တော့ဆရာဦးမောင်စိုးရဲ့သဘောထားလဲဆွေးနွေးပြပါဦးဆရာအခုဒီပြီးခဲ့တဲ့ဒီဆွေးနွေးထိပ်သီးဆွေးနွေးပွဲမှာဒီလိုအဖို့တစ်တစ်ကြုံရတယ်ဆိုတော့ငင်းငယ်ဆွေးနွေးပွဲကလက်တလောရေဝီယာသုံးသက်ကြည့်မယ်ဆိုရင်နောက်ပြန်ဆုတ်သွားတယ်လို့များပြောနိုင်မှာဆရာ
အဲကျွန်တော်တို့ဒီငင်းငယ်ဆွေးနွေးပွဲလုပ်ငန်း SC လုပ်ငန်းစဉ်ဟာတစ်ဆို့နေတယ်လို့ကျွန်တော်တို့ပြောခဲ့တာတော့ကြာပြီဗျအဲ့ဒါတကယ်တမ်းဆိုရင်2019ဒုတိယကြိမ်ဒီပင်လုံကြီးလာခံကလေးရပဲဗျနောက်ပင်လုံးကြီးလာခံတဲ့ဒီဒီဒီပြည်နယ်ပြည်ထိုင်ရေးမှုကိုခွဲမထွက်ပါဘူးဆိုပြီးဒီလိုဝင်နေချိတ်ဆက်ထားတဲ့ကာလတွေကကျွန်တော်တို့ပြစ်ဆိုနေတာပါဒါမဲ့အဲ့ဒါကိုရှောင်းလိုင်းနဲ့တတိယကြိမ်ကြီးလာခံကျင်းပတယ်အဲအဲ့ဒီကနေပြီးတော့ချိတ်ဆက်ဖို့ညမှာရှောင်းလွဲလို့မရတဲ့အချိန်မှာဒီတိတ္တဆွေးနွေးဖို့ဝဲဆိုတာပေါ်လာတာပါအဲ့တော့ဒီမှာပြစ်ဆိုနေတဲ့နေရာမှာအဓိကဘာလက်ပြဏ၄ခုကျွန်တော်တို့တွေ့ရတယ်ဗျပထမတစ်ခုကတော့ဒီကိုပိုင်တိုင်းသာပြည်နယ်ရဲ့ကိုပိုင်ပြတ်ထမ်းမှုနဲ့ခွဲမထွက်ရေးဂရိကွေကိုချိတ်ဆက်ထားတဲ့ကြံပနာလို့ပြောပါမယ်။အဲတမတော်ဘက်ကတော့ဒီခွဲမထွက်ရေးဂရိကွေကိုလိုလားတယ်။အဲတိုင်းသာပြည်ဘက်ကတော့ဒါမလိုအပ်ဘူးလို့မြင်တယ်။အဲ NLD အစိုးရအနေနဲ့ကတော့ခွဲထုတ်စရာမလိုတဲ့ပြည်ထောင်စုကပိုအရေးကြီးတယ်လို့မြင်တယ်။အဲဒါနဲ့ပတ်သက်ပြီးတော့ဖြေရှင်းမဲ့ကြံပနာတစ်ခုဖြစ်တယ်။အဲဒုတိယတစ်ခုကတော့တခုသေးသောတမတော်ဆိုတာနဲ့ပတ်သက်လို့ဖြစ်တယ်။အဲ့တော့တမတော်ဘက်ကတင်ပြတာတော့တခုပြောတမတော်ဆိုတာပဲတင်ပြတယ်။အဲ NLD အစိုးရကတော့ရသအစိုးရအောက်မှာရှိတဲ့တခုပြောတမတော်လို့ဆိုတယ်။အဲတိုင်းရင်းသားတွေကတော့ရသအစိုးရအောက်မှာရှိတဲ့တခုပြော Federal တမတော်လို့ဆိုတယ်။အဲ့တော့ဝိသေသနာအစီမတူဘူး။ဒါနဲ့ပတ်သက်လို့စုနေစာကြီး ီဆွေးနွေးဆိုင်အများကြီးဖြစ်လာတာပေါ့တတိယအချက်ကပြောမယ်ဆိုလို့ရှိလို့ရှိရင်ဒီ2018တတိယကြိမ်ညီလာခံမှာသဝေဥစည်းချုပ်ကနေပြီးတော့2020ခုနှစ်ဒုတိယကြိမ်ဒီပင်လုံညီလာခံပြီးမှညီညာရေးဆွေးနွေးရေးပြည်ပြောင်းလုပ်ဖို့ဆိုတာစပြောသွားတယ်တခါဒီစီးတာဆွေးနွေးပေါ်မှာလည်း2020မှာညီငယ်ရအောင်ယူဖို့ဆိုတဲ့အချိန်ကာလအနားသက်ကိုပြောလာတာတွေ့ရတယ်။အဲဒီတော့ဒီတို့ပြောဆိုတဲ့နေရာမှာလည်းပဲတက်မလို့ကနေပြီးတော့တချို့ဒီအခြေခံဥပဒေပေါ်ချက်လက်တွေပြင်ဖို့တက်မလို့နေနဲ့ခုပြုနိုင်နေဆိုတဲ့စကားကိုလည်းရင်းမပြောသွားတာတွေ့ရတယ်။အဲတော့တစ်ခါကတက်မလို့အဲ့လိုသဘောထားရှိနေတဲ့အချိန်မှာ NLD နင်းနေလေ2008အခြေခံဥပဒေကိုဒီဆွေးနွေးရပြင်ဖို့ဆိုတဲ့ဂရီကူကိုပြည်သူ့ကိုပေးထားတယ်အဲ့လိုရည်ရွယ်ချက်ရှိရတဲ့ကြောင့်မလို့ဒီ2020ကိုသူကတောက်ခဲ့ထားတယ်အဲ့တော့တိုင်းရင်းသားလက်နက်ကြီးအဖွဲ့တွေနေလေဒီ2020မှာတုံတရားကိုဆုံးပြရမယ်ဆိုအခြေအနေကိုဖြစ်ပေါ်လာတယ်ဒါလည်းတိုင်းရင်းသားလက်နက်ကြီးအဖွဲ့စည်းတွေအတွက်အချက်လေးတစ်ခုဖြစ်လာတယ်အဲနံပါတ်၄ချက်ပြောမယ်ဆိုလို့ရှိရင်တော့စီရီပြပခါပေါ့အဲ့ဒါကတော့ KNU နဲ့လက်တမ၅ဒေသမှာဒီလက်နက်ဖောက်လုံမယ်ဆိုပြီးတော့သစ်စင်တွေလှုပ်လာတဲ့တက်တီတိုးချက်လာတဲ့အခါစီးရီးတမောင်းတွေဖြစ်လာတယ်။တပတ်ကလည်းပဲ RCSN နဲ့ဒီစီးလှုပ်ရှားမှုတွေတက်နေရချမှုတွေတော့မကျင်းလည်ဖြစ်မှုတွေကတိတိကျကျစဉ်းစားမှာစဉ်းစားဖို့တွေ့ရတယ်။အဲ့တော့အခုချိန်ကမှ NC ကနောက်ဆုံးနေသလားရပ်တန့်နေသလားဆိုတာတော့မကွဲပြားပါဘူး။ဒါပေမဲ့ NC ဒီလုပ်ငန်းစဉ်ငញ្ញိုင်းလုပ်ငန်းစဉ်မှာဒီအချက်၄ချက်ကိုအကြောင်းပြုပြီးတော့ထိလော့နေတယ်ရပ်တန့်နေတယ်လို့တော့ကျွန်တော်ပြောလို့ရမယ်ထင်ပါတယ်။
โอเคเสี่ยอู้หมอซื้อนี่ละเจซุบาสรเอาเราที่ซื้อนี่เว็บตัวกูปาวินซื้อนี่พวกเราก็สะตวยท่าได้ปกติติชูละ4ไลน์มายောက်นี่บาได้ตรุก็เลยกูเราตะคาได้อแห่ไปกินมาได้อะยินซงตูก็တော့ท้ายနိုင်ငံကကိုตีလဲမှုကဟိုတခုပဲမြစ်တာရက်ခန့်ညင်တာကျွန်တော်ซื้อนี่ปาวินซื้อนี่ကိုสะตวยท่าได้ปกติတွေနောက်ဒီစိတ်ဝင်စားနဲ့สายเยซาไปปို့တာတွေများနေတဲ့အတွက်လူရင်းတူရှင်းကိုซื้อนี่ไปပို့မြစ်တာရက်ခန့်มาတယ်ခင်ဗျာကိုตีလဲမှုซื้อนี่လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီအစိုးရစစ်တပ်ရဲ့လုံဆောင်ချက်ကတော့လူတန်းမှုလူတွေကဘာဖြစ်လဲဆိုတော့နော်ကျွန်တော်ကတော့ဓာတ်လူခွင့်ရင်းနဲ့ကိုယ်ပိုင်ပြန်လည်ခွင့်ရောနော်ကျွန်တော်အမှန်တမ်းမှရရှိဖို့လိုအပ်ပါတယ်နော်ဘုချုပ်မအောင်လဲပြောစကားကြောင့်နော်ကျွန်တော်တိုင်းလာခေါင်းဆောင်တွေကနော်စစ်နည်းနည်းဆုတ်သွားတယ်လို့ပဲကျွန်တော်မြင်ရပါတယ်နော်2008ခြေကံဦးတွေကနော်အတန့်အတဖြစ်နေတယ်လို့နော်25ရာခိုင်နှုန်းတော့လွတ်တော်ထဲမှာစစ်တပ်ကပါဝင်နေတဲ့အတွက်တော့ဓာတ်လူခွင့်ကြီးကတော့ကျွန်တော်ကရရှိမှုလောက်ဆောင်ဖို့ကတော့စိတ်ဆူတယ်။အခု2008ခြေကံဦးတွေကိုနော်ပြဖြတ်ဖို့လိုတယ်။အဲ့ဒါမှသာတင်းဆို
okay ကိုတီးလည်းမှုတယ်လီဖုန်းလိုင်းကျသွားတယ်ထင်ပါတယ်ကျွန်တော်နောက်တူကိုလည်းပြေးချင်ပါတယ်မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ NLD ကတက်လာတာဖေဒီကောင်အခြေခံကိုပြင်မယ်ဆိုပြီးတော့တက်လာတော့ NLD ကိုဟလာအကုန်လုံးတောင်းပြောကောင်းပြုံနဲ့မဲတွေထည့်ပေးကြအခုလည်းလက်ရှိမှာလည်းအောင်းပါပဲနောက်တစ်ခါဒီတမရော်ကဒီအုတ်ချုပ်ရေးအောင်းပါပဲရှိရမှာတမရော်အောင်းပါပဲရှိရမှာအဲ့လိုမဟုတ်ဘူးသူကတိကျပဲနေမယ်ဆိုရင်ဒီတိုင်းမှာရှိတဲ့ဒီဘာနာအခွန်တွေကိုတမရော်ကိုပြေးတာကိုဒီအစိုးရအနေနဲ့သမရအနေနဲ့ပြည်ပတဲ့ကိုရက်သားမှာဖြစ်ပါတယ်နိုင်ငံကိုကာကွယ်တာမဟုတ်ဘူးအတိုင်းသားပြည်ငယ်တွေလိုက်ပြီးတော့သူကနှိတ်ကွန်းတဲ့အတွက်ဒီတမတော်မှာသုံးသိကို short ထားဖြစ်ပါတယ်ဖြစ်ပါတယ်ကိုဒီတော့ပါတယ်ကို
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ email တွေဒီ Facebook ကပို့ထားတဲ့စာတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်ဦးလာထွန်းရဲ့စာကိုဖော်ပြခြင်းပါတယ်မဆွမွန်မဲ့ဖတ်ပြပေးပါဦးခင်ဗျာ
ငင်းငင်းရင်ဆွေးနွေးပွဲတိုးတက်နေပြီလားရက်တက်နေလားနောက်ပြန်ဆုတ်သွားပြီလားဆိုတဲ့စကားဝိုင်းမှာတိုးတိုးပြောချင်တာလေးတခုပြောပါရစေရှင်းရှင်းပြောရရင်နောက်ဆုတ်သွားပါပြီဘာဖြစ်လို့လဲဆိုတော့နည်းနည်းရိုင်းရင်ခွင့်လွတ်ပါချီးကျောက်ရင်နူးဆိုသလိုတိုင်းပြည်မှာနိုင်ငံရေးအရာပြီးပြီးသားကိစ္စကိုပြန်တင်လာလို့ပါဟို62ခုနှစ်ဖက်ဒရယ်ညီလာခံကတည်းကခွဲမထွက်ရေးကိုတိုင်းရင်းသားတွေခံယူဆွေးနွေးပြီးသားပါ59ဖွဲ့စည်းပုံမှာခွဲထွက်ခွင့်ကိုဆောင်ရွက်ရမယ်နီးလန့်တဲ့တပါးတဲ့ဆယ်နှစ်အတွင်းမကျင့်သုံးရလို့ပြဋ္ဌာန်းထားခဲ့ပေမဲ့1948ကနေ1962အထိတိုင်းရင်းသားတွေကတောင်းဆိုဆွေးနွေးခြင်းမရှိခဲ့တာကတော့သမိုင်းမှာအထင်ရှားပြခဲ့ပြီးဖြစ်လို့ပါကျွန်တော်သဘောဆိုရင်တော့စစ်မှန်တဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့နိုင်ငံတော်ဖွဲ့စည်းပုံပြည်내ဖွဲ့စည်းပုံတွေအခိုင်အမာအတိအကျနဲ့ပြည်ထောင်စုကိုတည်ဆောက်မယ်အဲ့ဒီထဲကမှခွဲထွက်မယ်ဆိုရင်ရှင်းပါတယ်အပြတ်တိုက်ရုံပေါ့ကျွန်တော်ပြောတာထက်ကျွန်တော်တို့မိတ်ဆွေကြီးဦးကိုနီကိုအမှတ်တရလဲဖြစ်သူပြောခဲ့တာလဲပါဝင်ရအောင်ကျွန်တော်ပြောတာမပါရင်နေပါစေကိုနီပြောတာကိုတော့အမှတ်တရပါစေချင်တာပါလေးစားလျက်လှထုံးတကုံမျိုးတင်လို့ရေးထားပါတယ်
ဟုတ်ကဲ့ကျေးဇူးပါဒီဥလာထွန်းရဲ့စာထဲမှာတော့ဒီခွဲမထွက်ရေးလိုကိစ္စမျိုးတွေကိုမလိုဘဲဆွေးနွေးပွဲမှာတင်လာရဆိုတဲ့အမြင်မျိုးကိုသူကထောက်ပြထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးသူဝေဆွေးနွေးစေချင်ပါတယ်ခင်ဗျာဒီတန်းသားဖွဲ့စည်းရေးဘက်ကလည်းဟိုခွဲထွက်မယ်ဆိုပြီးတကယ်တော့ပြောထားတာမျိုးမရှိသလိုခွဲမထွက်ဖို့လည်းမူအားဖြင့်လက်ခံတယ်ဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီခွဲမထွက်ရေးပဲဖြစ်ဖြစ်ပေါ့လေနောက်ဒီတခုလည်းတော့တက်မလို့ဖွဲ့စည်းရေးမှာပဲဖြစ်ဖြစ်ဟိုဒီကိစ္စတွေမှာအခုဒီပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာအချိန်အခါမတင်မဲနဲ့ပြောလိုက်တယ်လို့များပြောလို့ရမလားဆရာဦးသူဝေ
ဒီလိုလေကျွန်တော်တို့ရှိမှာကလေဟိုပြဿနာဖြစ်ရတဲ့အကြောင်းတွေကတော့အခြေခံလေးတွေရည်ရည်ချက်ကလေးတွေနည်းနည်းမတူတာဗျကျွန်တော်တို့တိုင်းပြည်မှာဘာလိုအပ်နေလဲလို့ဆိုလို့ရှိရင်ဒါပြည်တော်စုမြန်မာနိုင်ငံတော်ဂျာဆိုတဲ့အဲစိတ်ကြပ်ပေါ့နော်အဲအဲ့ဒီစိတ်ကြပ်ကလေးကနည်းနည်းရော့ရဲနေတယ်ဗျပြည်တော်စုမြန်မာနိုင်ငံတော်ဒါစိတ်ကြပ်ကရှိမယ်ဆိုလို့ရှိရင်ရည်ရည်ချက်ကတူတဲ့အခါကျတော့ဒါပြဿနာဖြစ်ပေါ်နေနေတယ်နောက်ပြီးတော့လည်းဖြေရှင်းရတယ်လွယ်တာပေါ့ဗျာနော်ဟုတ်ပြီတော့နိုင်ငံသားအခွင့်အရေးတွေဒီဟိုရတ္တိရတ္တူလို့ရှိရင်နိုင်ငံသားအခွင့်အရေးတွေလည်းတန်းတူညီမှုရမှာပေါ့လေနော်နိုင်ငံသားတိုင်းလည်းသမရဖြစ်နေတာပေါ့ဗျာတက်တူညီပြောလို့ရှိရင်ဟောအဲ့တော့ဒီမှာဟိုတိုင်းပြည်မှာရှိနေတဲ့တရားဥပဒေကိုလေးစားဖို့လို့လိုရဲအဲပေါ့နော်ဒီအတခုရှိတာတော့နိုင်ငံသားအခွင့်အရေးကတော့အားလုံးတူတယ်ဒါပေမဲ့နိုင်ငံသားအတိုင်းမှာသူတို့ရဲ့လုပ်ငန်းကလည်းတစ်ဖက်ရှိတယ်ဗျာနိုင်ငံသားအနေနဲ့တော့အားလုံးကတန်းတူရှိတယ်သို့တော့ဥမာအပြင်ဆရာဝန်ဆိုလို့ရှိရင်ဒီမှာဆရာဝန်လုပ်ငန်းကလည်းရှိတယ်ဆိုတော့နိုင်ငံသားဘက်ကတော့တန်းတူတယ်သို့တော့ဆရာဝန်ဆိုတဲ့အတွက်ကြောင့်ဆရာဝန်ရဲ့တာဝန်ဆရာဝန်ရဲ့အဲဒါရပိုင်ခွင့်အခွင့်အရေးတွေကတော့တူရမှာပေါ့သူကြီးလည်းတော့မဲ့ဟာလာညာတုံတယ်ဆိုလို့ရှိရင်လည်းကုံတယ်ရဲ့အခွင့်အရေးတူရမှာပေါ့နော်အဲလေသမားရှင်လေးလေသမားအခွင့်အရေးတူရအဲ့ဒါကြတော့အဲ့ဒီအခွင့်အရေးကြတော့မတူကြဘူးလေအဲ့ဒါကတော့နားလေလေအဲ့ဒါကနားလေလို့ရှိရင်အဲဖြည့်ရှင်းရတာလွယ်တာပေါ့ဗျာနော်အော်ဟိုဝါလေးကြည့်တယ်ဟိုတကယ်ကြီးရှင်နေစိတ်ဆိုတာရှိနေတယ်အဲ့တော့စိတ်ကပြောတယ်လေတောင်ရှင်းရင်ဟောပါမယ်မင်းလည်းဒီကောင်ငါလည်းဒီကောင်ပဲအဲ့ဒီတော့ကမင်းရသမျှငါလည်းရတင်တာပေါ့လို့သူကပြောရှင်းရတော့ဟုတ်တယ်ဒါပေမဲ့မင်းလည်းပဲငါလုတ်တော့မင်းလည်းလုတ်နိုင်လို့ရှိရင်လုတ်ဖို့တော့လိုအပ်တာပေါ့လို့ပြောတယ်ဆိုလိုတာကတော့ဗျာဟိုဟိုလူကြောင်နဲ့တယောက်ဒီကောင်နဲ့ဒီကောင်ဆိုတော့အင်းအားချင်းလည်းမတူဘူးလို့လူအပ်တာချင်းလည်းမတူဘူးကြအဲ့ဒါကတော့နေနေကြည့်ပြီးတော့လ
ောက်
အောင်ပါလ
ေ။
နော်ဒီ
လိုလေးတ
ော့
ပြရမှာပေါ့။နော်။ဟုတ်ကဲ့။ဆရာဦးမောင်ဆိုးရဲ့သဘောထားလဲဆွံ့နှွေးစေချင်ပါတယ်။ဆရာအခုဒီပြီးခဲ့တဲ့ဒီထိပ်သီးညီလာခံမှာတချို့ကမြင်တာဒီကိုပေါ့လေကိုပြည်တော်စုကခွဲမထွက်ရေးတို့တခုလည်းတော့တက်မလို့ဖွဲ့စည်းရေးတို့ကိစ္စတွေကအချိန်အခါမတန်မဲနဲ့တင်လာတဲ့ကိစ္စမျိုးတွေဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်လို့ဦးမောင်ဆိုးရဲ့အမြင်ရောခင်ဗျာ
။ခွဲမခွဲဖူးဆိုတဲ့ဂရုဝေဟိုတမလောကတောင်းတာတော့တမလောရဲ့စဉ်းစားချက်ကတော့ဒီတိုင်းသားလက်နက်ခံဖွဲ့စည်းတွေဟာဆက်စားခြင်းကတရားသမ္မတနိုင်ငံထူထောင်ရေးဆိုတဲ့ကြွေးကြော်သံတွေတောင်းတင်းလာတဲ့အတွက်ဒီဟာကိုဥတည်ပြီးတော့တို့ဒီဟာဒီတမလောဘက်ကနေဒီဂရုဝေကိုတောင်းနိုင်ပုံရပါတယ်ဒါလက်တွေ့မှာတိုင်းသားလက်နက်ခံဖွဲ့တန်းဟာခွဲထွက်ရေးလည်းမပြောဘူးအဲဖေဗရီမူဝါဒကိုကျင့်သုံးမယ်လို့ပဲအဲစိုးနေကြတဲ့အချိန်ဖြစ်သလိုခွဲထွက်ဖို့လက်တွေ့ရုပ်ခွင်လန်းလည်းမရှိပါဘူးအဲ့တော့ကျွန်တော်တူချင်းအမြင်ရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအခုတန်ဟာကြီးနဲ့လက်နက်တိုက်ပွဲရှော့ချဖို့ဆိုရင်ကျွန်တော်တို့ Federal Move on တွေကိုတန်ဟာပြည်နယ်တွေကိုဘလို့ပင်းမယ်ဆိုတဲ့ကိစ္စအရေးကြီးပါတယ်ဒီခွဲထွက်ခွင့်မထောက်ခွင့်ဆိုတာအခုချိန်ကပြောနေဖို့လိုအပ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်တူချင်းကလည်းအဲ့လိုပဲမြင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးတာကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်ပေါ်မှာရှိနေပါသေးတယ်တူကတော့ဟိုရခိုင်ပြည်နယ်မင်းပြားဦးမောင်ကျော်စံဖြစ်ပါတယ်ဦးမောင်ကျော်စံသဘောထားလဲလူရင်းတူရှင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ကျွန်တော်ထင်ရပြောရရင်တော့ဒါဒီကိစ္စဟာအခုပြောနေတဲ့အချိန်ကမှကျွန်တော်အမြင်ပြောရရင်တော့ဆွေးနွေးပွဲကနောက်ဆုံးသွားပြီလို့ကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လို့ဆိုလို့ရှိရင်အခုကိစ္စကအဖြစ်ပေါ်နေပြီလို့ကျွန်တော်မြင်ပါတယ်။တက်မတော်ကတစ်မျိုး၊အစိုးရကတစ်မျိုး၊တိုင်းရင်းသားလက်နက်ကလည်းတစ်မျိုး။အခုကိစ္စကသူတို့ဟိုဟာသဘောထားချင်းဘယ်လိုမှဆက်ဆက်လို့မရတဲ့သဘောထားချင်းမျိုးဖြစ်နေရပါတယ်။ဒါကြောင့်အခုကိစ္စကဒီဆွေးနွေးပွဲဟာဘယ်တော့မှဖြစ်မဲ့ဆွေးနွေးပွဲမဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။2020မပြောနဲ့တော့ကဘာတက်တဲ့တော်ဒီစနေဘာပြီးမှာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။ဒါပဲဆိုလို့ရှိရင်အကုန်လုံးကအဖြစ်ပေါ်နေပါပြီ။တက်မလို့ကလည်းအစိုးရကိုအယုံကြည်မရှိဘူး။အစိုးရကလည်းတက်မလို့ကိုအာမရဘူး။တိုင်းရင်းသားလည်းနဲ့ကနေကလည်းအစိုးရကိုရောတက်မလို့ကိုရောအယုံကြည်မရှိဘူးဆိုတာအခုတက်တိဟိုအဖြစ်ပေါ်နေပါပြီ။အဲ့ဒါပဲကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ဦးမောင်ကျော်စံဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီ Facebook မှာလည်းကိုတန်လွင်နေတဲ့အချိန်မှာပဲ Facebook စာမျက်နှာနေပြီကျွန်တော်တို့မှတ်ချက်ပေးနေတာတချို့လည်းရှိပါတယ်သူကတော့ကျော်မိုးဆိုတဲ့အကောင့်ပါရှင်မှာသူကတော့စစ်တပ်ကအဖွဲ့အစည်းတွေရောအာဏာကိုဘယ်သူမှလက်မလွတ်ချင်ကြဘူးတိုင်းပြည်ပေါ်ဘယ်နဲ့နဲ့ကန်ဖွဲ့ရမှာစေနာရင်းငံနဲ့ငင်းကြဲယူခြင်းစိတ်မရှိကြဘူးဘယ်တော့မှငင်းကြဲရမှာမဟုတ်ဘူးဆိုပြီးသူကလည်းဆောဆောဦးမောင်ကျော်စံသဘောထားမျိုးပေါ့လေနည်းနည်းကိုမျှော်လင့်ချက်နည်းနည်းတိုက်ပြထားတဲ့သဘောထားကိုတွေ့ရပါတယ်ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူလည်းလေးလိုက်မှာရှိနေပါတယ်သူကလည်းပြေးကြပါလေကိုမင်းအောင်ဖြစ်ပါလေမြန်မာနိုင်ငံမှာကိုမင်းအောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့မြန်မာမှာတစ်ခေါက်တစ်ခုရှိတယ်တစ်ခုကဒီပြန်ဖြစ်တယ်အော်ဒီရောက်တော့နေလဲအမီးနဲ့အာမလို့ကလို့လို့ကရောက်တောင်းဆိုပြီးခုခုတိုင်းတော့ပြည်နိုင်ငံမှာရှိတဲ့ဆိုတာသူ့ရဲ့ဒီခြံကြီးကြီးနေတဲ့နိုင်ငံရှိတယ်အဲဒီလိုကိုရှိကျင်းတုံးတဲ့နိုင်ငံတွေဆိုတာစစ်တပ်ဟာအစိုးရရဲ့နေရာမှာပဲရှိကိုယ်ကဲတော့အစိုးရကိုညီညာရေးနဲ့အပြေးချက်ရှုချက်ပြီးတော့ရှုရမယ့်ခွင့်တည်းဒီကောင်ကိုဆက်အားလုံးဒီမန်တို့နဲ့ကိုကိုယ်ကဲရောမြန်မာပြည်သူပြည်သားတွေအပေါ်မှာဘလို့မိတ္တရားထားလဲဘလို့အခါကွဲပြီးလဲဒီမှာကြည့်တာကဘာမှနာမည်ကြီးပါနဲ့မရင်းတော့
ဟုတ်ကဲ့ကိုမင်းအောင်ရေလူရင်းလူရင်းချက်ကိုဆွေးနွေးပေးပါကိုမင်းအောင
်ဟောင်းနေတဲ့ဆက်ပေါ်လာမျိုးပဲဖြစ်နေဆိုတော့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တူကိုလည်းအလှည့်ပေးချင်ပါတယ်ဖင်လန်နိုင်ငံကကိုငင်းချင်းအောင်ဖြစ်ပါတယ်ကိုငင်းချင်းအောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
အဲ့တော့ကိုခေါလေဦးနဲ့ကိုရန်တိုင်ကိုကျေးဇူးအရမ်းတင်တယ်လို့ပြောပြရစီဥတုဝေကိုဖိတ်ထားတဲ့အတွက်အဖဥတုဝေတို့အနေနဲ့ကဒါနေဝေချင်းနေလဲရောက်နေတာအမှန်တရားတစ်ချက်လောက်ပြည်သူတွေကိုပြောဖို့အတွက်ကျွန်တော်တောင်းပန်နေတာပါဥပမာဥဒုလက်ထက်တုံးကရန်ကုန်အစိုးရပဲရှိတဲ့အချိန်မှာတရင်ကိုဝိုင်းတိုက်သေးတာတချင်တို့ချင်းတို့တိုင်းရင်းသားတွေကဗမာစစ်တပ်ကဘာမှမလုပ်တတ်ဘူးဒီတော့တိုင်းရင်းသားတွေကခွဲထွက်ဖို့ဆန္ဒမရှိဘူးဒါမျိုးတွေကိုဗမာလူမျိုးကြီးဝါဒနဲ့မှိုက်တိုက်တိုင်းပြည်ကိုမှိုက်တိုက်ထားတဲ့ကိစ္စကိုသမိုင်းအမှန်လေးတွေပြောပြီးတော့ဥဒုဝေတို့အနေနဲ့ဟိုပြည်သူပြည်သားတွေပေါ့နော်အစိုးရကိုထောက်ခံအောင်တိုင်းပြည်မှာဆက်အနာရှင်စနစ်ချုပ်နှီးအောင်တို့လုပ်ပေးဖို့ကျွန်တော်တောင်းပန်ချင်တာပါ။ကျန်တဲ့ကိစ္စတော့မရှိပါဘူး။ကော်လုံနဲ့ကိုရနိုင်ကိုကျေးဇူးတင်တယ်ပဲပြောပြရစီခင်ဗျာ။
ဟုတ်ကဲ့ကိုငင်းချမ်းအောင်ပါဝင်ဆွေးနွေးရကျေးဇူးပါ။ဟောနောက်တူကတော့ကျွန်တော်တို့အီးမေးလ်ပို့ထားတာပါ။ဦးတင်ဝင်ဖြစ်ပါတယ်။သူကတော့အဆုံးဖြတ်ပေးနိုင်တဲ့ငင်းချမ်းရေးထည့်သည်ဆွေးနွေးပွဲကျင်းပတာအခက်အခဲအဟန့်အတားတွေအတော်ပြေလည်သွားမယ်လို့ထင်မြင်ယူဆခဲ့ပေမဲ့ပို့ပြီးတော့ဆိုးသွားပါတယ်ပိတ်ဆို့နေတဲ့အထက်ကချက်တွေကခွဲမထွက်ရေးတက်မတော်တစ်ခုတည်းထားရှိဖြစ်နေတာသိရတော့ဒီနှစ်ချက်ကိုတရသေးဆွဲကင်မထားပဲအ short တင်းအပေးယူလုပ်ဖို့လိုပါတယ်နှစ်ဖက်မူသေးကင်ပြီးဆွေးနွေးခြင်းဟာရှေ့မတိုးနိုင်ပါတဲ့ပြည်သူကိုမျက်နှာမူပြီးညီရင်းအကိုတွေတက်ညီလက်ညီအပေးယူ short တင်းလုံးမှညီချင်းရနိုင်ပါပါတဲ့ဆွေးနွေးပွဲပြီးကရင်ဖွဲ့ကဆွေးနွေးပွဲမတက်ဖို့ယာယီရဆိုင်တယ်လို့ရှမ်းဖွဲ့ကလည်းNCO ကိုပြန်လဲတုံးတက်ဖို့ဆွေးနွေးပွဲမတက်ဘူးဆိုပြီးပြောတာတွေကငញ្ញမ်းရေးအတွက်ကောင်းတာမဟုတ်ပါဘူးတဲ့ဒါကြောင့်ငញ្ញမ်းရေးရက်တန့်ရုံမကနောက်ပြန်မဆုံးအောင်အားထုတ်ရမယ့်အခြေအနေပါတဲ့ငញ្ញမ်းရေးရမှတိုင်းပြည်တိုးတက်မယ်ဆိုတော့နှစ်ဖက်စလုံးသိရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုအပြန်လန်လေးစားမှုတွေနဲ့ငញ្ញမ်းရင်ဖြစ်ငញ្ញမ်းရေးကအလှမ်းမွေးပါဆိုပြီးသူကတော့မျှော်လင့်တဲ့သဘောထားနဲ့ရေးထားပါတယ်ခင်ဗျာနောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာတချို့လဲတစ်ခါရေးဖော်ပြကြပါတယ်တူကတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်မှာသူကလည်းမေးခွန်းတချို့နဲ့ဖော်ပြထားတာပါကိုအောင်မဲ့ဖတ်ပြပေးပါဦးခင်ဗျာ
အော်တိုဘာ15ရက်နေ့ဆက်ချရနေလို့မှာနေပြီးတော့မှထူးခြားတဲ့နိုင်ငံရေးသီးသန့်ထိပ်သီးများဆွေးနွေးပွဲလုပ်ခဲ့ပါတယ်ဆွေးနွေးဆုံးဖြတ်ခဲ့ကြတာတွေနဲ့ပတ်သက်လို့သဘောတူထုတ်ပြန်ကြေညာချက်နဲ့သတင်းစာရှင်းလင်းပွဲတွေလုပ်ခဲ့ပါတယ်အဲ့ဒါတွေကိုလေ့လာကြည့်တဲ့အခါမှာဂျင်းနဲ့ဆရာအားရစရာတွေကိုတွေ့ရပါတယ်ဒါပေမဲ့ပြင်ပရောက်တဲ့အခါပါဝင်ဆွေးနွေးခဲ့သူတချို့ကရောသူတို့ရဲ့အတိုင်းဝိုင်းတို့ကပါမကျေနပ်တာတွေသဘောမကျတာတွေကိုပြောကြတယ်လို့ကြားရပါတယ်ဒါကြောင့်ကျွန်တော်စဉ်းစားစရာသိလိုတာတွေဖြစ်လာပါတယ်ငင်းငင်းတော့လူကျင်ပါတယ်တီကြီးစကားဟုတ်ရဲ့လားငင်းငင်းတော့လူကျင်တယ်စွန့်လွတ်လာမာရီကိုငဲ့နေသလားငင်းငင်းတော့လူကျင်တယ်ယုံကြည်မှုတွေထားနိုင်ပြီလားငင်းငင်းတော့လူကျင်တယ်ကိုစီတန်တရားတွေကင်းကြရဲ့လားငင်းငင်းတော့လူကျင်တယ်ကြည်လင်စေတနာထားကြရဲ့လားငင်းငင်းတော့လူကျင်တယ်တိုက်ပွဲအလီလီဖြစ်တင်သလားငင်းငင်းတော့လူကျင်တယ် NCA ကိုပြင်လွန်ကြပြီလားငင်းငင်းတော့လူကျင်တယ်ခွဲမထွက်ရကိုငင်းခုန်ကြဖို့လူသလားငင်းငင်းတော့လူကျင်တယ်တမင်လှည့်စားနေကြမှာလားငင်းငင်းတို့လူချင်းနေတကယ်ဝင်လို့မှအဟုတ်ဖြစ်မယ်မဟုတ်လားငင်းငင်းတို့လူချင်းနေပြည်သူတွေကိုငဲ့ကြရဲ့လားခင်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဥစိမ်မောင်မိထီလာမျိုးဖြစ်ပါတယ်နောက်ထပ်Facebook ကမှတ်ချက်တချို့ရှိပါသေးတယ်မဆုမဖတ်ပြပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကိုကိုချင်းဆိုတဲ့အကောင့်ကတော့စစ်တပ်ကအစိုးရရဲ့လက်အောက်နေမှသာတိုင်းပြည်ငြိမ်းချမ်းမယ်တိုင်းရင်းသားပြည်သူတွေစိတ်ချမ်းသာမယ်အလုတ်ကိုင်းတွေတိုးတက်လာမယ်လို့ရေးထားပါတယ်စင်မင်းဆိုတဲ့အကောင့်ကတော့အရင်ကလူကြီးတွေကအရင်ပြဿနာတွေကိုရှင့်နေကြတော့အခုလူရွယ်တွေနဲ့သူထက်ငယ်သူတွေကပြဿနာအစ်စ်တွေထပ်မဖြစ်ကြရင်တော့ပြည်ရင်းငြိမ်းချမ်းရေးဖြစ်လာမှာပါတဲ့စိုးကြီးဆိုတဲ့အကောင့်ကတော့အုပ်ချုပ်သူတွေအနေနဲ့ဘာမှမလုပ်နိုင်ဘဲနဲ့ခွဲမထွက်ရေးဆိုတာပဲဆိုထားပါတယ်ဘသူမှခွဲမထွက်ချင်ကြဘူးအခုကခွဲမထွက်ရင်တနိုင်ငံလုံးလူတွေမရှိတော့ပါဘူးသူများနိုင်ငံကိုပဲသွားနေရတယ်ဒါကအုပ်ချုပ်သူမကောင်းလို့တဲ့နောက်ဗမာရိုးရိုးအရက်သားတွေတောင်မနေချင်လို့ထွက်ပေါက်ရှာပြီးသွားနေကြတယ်တဲ့တခြားတိုင်းရင်းသားဆိုရင်တော့ပိုဆိုးတာပေါ့တဲ့အခုကဗိုလ်ချုပ်လူတစုလောက်ပဲအဆင်ပြေတယ်တာမန်ပြည်သူလူထုကငတ်ပြတ်နေတယ်ဒီတော့ခွဲမထွက်ဘူးဆိုရင်ငတ်လို့သေမယ်တိုက်လို့သေတာလည်းမနေတော့ဘူးခွဲထွက်လို့သေရင်လည်းသေခွဲထွက်မှဖြစ်မယ်တဲ့ကာယံဆိုတဲ့အကောင်ကတော့စစ်တပ်ကတပတ်လျှော့လိုက်မယ်ဆိုရင်အဆင်ပြေဖို့ကများပါတယ်တဲ့စစ်ပြေးဒုက္ခဒေဒီထဲမှာကိုမိပါတွေများပါခဲ့ရင်ဘလို့ခံစားရမလဲတဲ့ဒီအချိန်မှာမှငြိမ်းချမ်းရေးဆိုတာကိုခိုက်ခိုက်မာမာမချမှတ်နိုင်ခဲ့ရင်ဘယ်အချိန်ကြမှချမှတ်နိုင်တော့မှလဲတဲ့စစ်တပ်ကသမိုင်းစာမျက်နှာမှာလှလှလေးရေးသွားစေချင်ပါတယ်လို့ရေးထားပါတယ်ရှင်
โอเคเจซูပါနောက်ထပ်ဒီကျွန်တော်ဒီမှာ Facebook ကနေပြီးတော့ထောက်ရှောက်မှတ်ချက်တွေပေးနေရလဲရှိပါတယ်တယောက်ကတော့ခစ်စော်ဆိုတဲ့အကောင့်ပါရှင်မှာသူကစစ်တပ်ကဘာလို့အစိုးရနဲ့ညှိနေရတာလဲအစိုးရဝန်ထမ်းမဟုတ်ဘူးလားတဲ့စစ်တပ်ဆိုတာတကယ်တော့ငင်းငယ်ကအစိုးရနဲ့တိုင်ရင်သာပဲစူးနေရမယ့်ကိစ္စပါတဲ့စစ်တပ်ဆိုတာအစိုးရပြီးရင်ပြီးရမယ့်အဖွဲ့ဒါကိုလက်ခံရဲတဲ့သူရှိမှငင်းငယ်ရနိုင်ပါလိမ့်မယ်တဲ့နောက်တူကတော့ဘလင်းတော်ဆိုတဲ့အကောင့်ပါရှင်မှာသူကတော့တပ်မတော်ကတိုင်ရင်သားတွေရဲ့ Federal ပြည်အောင်စုကိုလက်ခံလိုက်ရင်ဘာမှစစ်တောင်စူးနေစရာမလိုဘူးလို့မြင်ပါတယ်ဆိုပြီးသူကရေးပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့နောက်ထပ်ဒီ American ပြည်တော်စုကနေကျွန်တော်တို့စာပေးပို့ထားတာတော့မောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ညီညာရေးဆွေးနွေးပွဲတွေမှာကျွန်တော်လေးလာမိသလောက်တက်နေရချထားရေးပူးတွဲလေးလာစောင့်ကြည့်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့အခြေခံဥပဒေပြင်ဆင်ရေးတို့ကအဟန့်တားဖြစ်နေပါတယ်မားမိတ်ဖွဲ့ထားတဲ့လက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့တဖွဲ့ချင်းမဆွေးနွေးနိုင်ကြောင်းညီညာချက်တွေကလည်းညီညာရေးဆွေးနွေးပွဲအတွက်အဟန့်တားတစ်ခုလိုပဲမြင်မိပါတယ်ဆွေးနွေးပွဲတိုင်းဟာတန်တရားစိတ်တွေမယုံကြည်တဲ့စိတ်တွေဒီပေါ်အခြေခံစဉ်းစားနေတာကြောင့်ထင်သလောက်ခရီးမပေါက်နိုင်ပဲဖြစ်နေရတယ်လို့ယူဆမိပါတယ်အစိုးဆုံးကတော့ဟောင်းနန်းဆွေးမြေ့ပြီးတိုင်းပြည်ကိုဆင်းရဲတွေနှက်စေတဲ့အမျိုးသားရေးနဲ့ဒေါ်လာရေးအမြင်တွေနဲ့လူမျိုးစုအရေးရှိတဲ့နဲ့ဆွေးနွေးနေတာတွေဟာစနစ်တစ်ခုပြည့်ပြည့်ပြောင်းလဲရေးအတွက်နိုင်ငံရေးအယူဆအသစ်တွေပေါ်ထွက်မလာအောင်အမောင်ဖုံးသလိုဖြစ်နေတယ်လို့ယူဆမိပါတယ်ဒါပေမဲ့ပြည်သူကိုမျက်နှာမူထားတဲ့အစိုးရရဲ့ငြိမ်းချမ်းရေးအတွက်လက်နက်ကိုင်ပဋိပက္ခတွေအဆုံးသတ်နိုင်ရေးစဉ်ဆက်မပြတ်ကြိုးပမ်းမှုတွေဟာရတမနေပဲတရွေ့ရွေ့ရှေ့ဆက်နေတယ်လို့ပဲမြင်မိပါတယ်အကယ်၍ဒီမိုကရေစီနိုင်ငံတွေလိုစစ်ကောင်းဆောင်တွေကသာအရက်ဖတ်အုပ်ချုပ်ရေးအောက်ခုံတိတ်ခါရှိရှိရောက်သွားခဲ့မယ်ဆိုရင်တန်တရားစိတ်တွေမယုံကြည်မှုတွေရော့ကျသွားပြီးပြည်တွင်းငြိမ်းချမ်းရေးဟာလည်းအလင်းမြန်ရရှိလာနိုင်တယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့မောင်တန်တနာရဲ့ဖေးစာပါဆိုတော့ဟိုသူ့ရဲ့စာထဲမှာတော့ဒီမယုံကြည်မှုတွေတန်တရားတွေကဒီဆွေးနွေးပွဲတိုင်းမှာတွေ့နေရတယ်ဆိုတော့ထောက်ပြပါရယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးသူဝေကိုပေါ့လေကျွန်တော်အစီအစဉ်လေးအဆုံးသတ်ခဏကြီးအချုပ်အနေနဲ့ဆွေးနွေးစီချင်တာကဒီအဖို့တစ်တွေဖြစ်ခဲ့တဲ့ဒီပြီးခဲ့တဲ့ထက်သီးညီလာခံနေပြီးတော့ဒီရှေ့လာမဲ့ဆွေးနွေးပွဲတွေမှာဒီလိုတန်တရားတွေကိုကြော်လွှမ်းနိုင်မှုပဲဖြစ်ဖြစ်ပေါ့လေနောက်ထပ်ဒီပြီးခဲ့တဲ့မားအားရီကနေပြီးတော့သင်ခန်းစာယူနိုင်စရာတွေဘာတွေများရှိမယ်လို့များသုံးသပ်လို့ရမယ်ဆရာဦးသူဝေ
ဒီလိုကကျွန်တော်တို့မြန်မာနိုင်ငံမှာလူရှာတွေကတိနေတည်းခဲ့ပြီเนาะဒါပေမဲ့ဒီကာလမှာအရေးကြီးဆုံးကဘာလဲဆိုတော့ငြိမ်းချမ်းရရှိမှုပဲဖြစ်တယ်။ဒါကြောင့်လဲဆိုတော့ငြိမ်းချမ်းတဲ့အတွက်ကြောင့်ပြည်သူတွေဒုက္ခအမျိုးမျိုးခံစားရတယ်ဗျာ။အခက်အခဲအမျိုးမျိုးကြုံတွေ့ရတယ်။တိုင်းပြည်ရဲ့နိုင်ငံရေးစီဝါရေးဒီလိုကြီးပုံမျိုးတိုးတက်အောင်ကြိုးပမ်းတဲ့နေရာမှာလဲနှိမ့်ကွေးသွားတာပေါ့နော်။အချိန်ရှားဆုံးကတော့ဗျာကျွန်တော်တို့အရှိတောင်အာရှမှာဗမာနိုင်ငံကရှိခိနောက်ကြဆိုပုံမျိုးမျိုးစုဖြစ်တာပဲဒီတော့တော်လွားဘူးဆိုပြီးတော့တော်တော်ငင်းညာရေးပေါ်ဆောင်မှုအဖွဲ့ကစူးစမ်းတဲ့အခါကျတော့သူတိုင်းသားလက်နက်ကိုင်21ခွဲရှိတဲ့နေက10ခွဲနော်ပြစ်ကတ်တက်ခိုင်းမှုရဆဲလိုက်တယ်ဆိုတော့တဝက်တော့အောင်မြင်သွားတာပေါ့ဗျာနော်ဒါတော့ဆက်တော့စူးစမ်းမှာပေါ့ဒါပေမဲ့အရေးကြီးတာကတော့ကျွန်တော်ပြောနေတာကတော့ကျွန်တော်တို့အမျိုးသားပြန်လဲပြည်ညေးနဲ့ပတ်သက်လို့ရှိရင်လည်းတင်ရည်ရည်ပြောရမယ်ပြမတင်ရမယ်ဆိုကိစ္စတွေမပြောခင်နေရင်ကောင်းတာပေါ့နော်ငင်းညာရေးကိစ္စပြောရင်လည်းငင်းညာရေးရရှိရာရရှိတော့ကိုပြောတင်တယ်ဗျငင်းညာရေးမရတာကိုမပြောနဲ့ပေါ့ဗျာနော်အဲ့တော့နိုင်ငံတော်တိဆောက်မယ်ဆိုရင်လည်းတိဆောက်တဲ့တိဆောက်ဖို့အတွက်ကိုဟုတ်လားကျွန်တော်တို့ညီညွတ်ရမယ်ကြိုးစားရမယ်အမုန်းတရားတွေနဲ့တိဆောက်လို့မရဘူးလေဗျာနော်အဲ့ဒါကြောင့်မလို့ဟုတ်လားလုံးလာမထုတ်ခွင့်နဲ့လည်းမရဘူးပေါ့အဲ့ဒါကြောင့်ဒီအချက်လက်တွေကိုဟိုဒီမဲ့ solution ဖြစ်ရင်ကျွန်တော်တို့လိုအပ်တဲ့ငင်းညာရေးလိုချင်တဲ့ငင်းညာရေးကိုပဲအဓိကထားပြီးတော့ပြောမယ်ဆိုရင်ငင်းညာရေးရနိုင်ရဲ့ဒါကြောင့်မလို့အဲ့ဒီလိုမှတ်တာလင်းကျွန်တော်တို့တိုင်းပြည်ဟာကျွန်တော်တို့ညွန်မနဲ့
အဲ့ဒါနဲ့ကိုရောက်မှာပေါ့ဗျာအဲ့ဒါလို့ပြည်ကျင်းပါတယ်နော်ဟုတ်ကဲ့ကျွန်တော်ချိန်တစ်မိနစ်လောက်ကြာနေတော့ဆရာဦးမောင်ဆိုးလဲဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီပြီးခဲ့တဲ့ညီလာခံအနေပြီးတော့သင်ခန်းစာယူစရာရှေ့ဆွေးနွေးပွဲတွေအတွက်ဘာတွေများရှိမလဲဆရာ
ဒီကလေညီလာခံကတော့ကျွန်တော်ကောင်းတဲ့အချက်ကကောင်းတာလို့ပြောရမယ်ဆိုတော့ကျွန်တော်တို့မှာပြဿနာရှိနေတယ်။ဒီကကျွန်တော်ပြောပြတယ်ပြဿနာချက်၄ချက်ရှိနေတယ်။ဒီပြဿနာကိုမဖြေရှင်းမဲနဲ့ကျွန်တော်ငြင်းငြင်းလုပ်ငန်းစဉ်ကိုကျွန်တော်အောင်မြင်အောင်ကြောအောင်မြင်အောင်မလုပ်နိုင်ဘူး။ဒီပြဿနာလေးကိုဖြေရှင်းနိုင်မှသာလျှင်ကျွန်တော်တို့ညီငယ်လုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့လူတွေရောလ ယ်ဆိုလို့ရှိရင်တော့ညီညာရေးလုပ်ငန်းစဉ်ကိုရှေ့တွန်းတင်ဖို့အတွက်ခွာရှိနိုင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့တင်ဆက်ဆရာဦးမောင်ဆို UPDJC ဒုက္ခတာဦးသူဝေကိုရိုင်းဆွေးနွေးရတဲ့တွေစာရေးသားပြဖို့သူတွေနဲ့သောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ